ဆန္ဒခံယူပွဲမှာမဲပေးခဲ့တာနဲ့ပတ်သက်ပြီး RFA ကမဲပေးသူတွေကိုမေးမြန်းခဲ့ရမှာအများစုကတော့မဖြေကြားလို့ကြောင်းငြင်းဆန်ခဲ့ပြီးတချို့ကတော့ဘာမှမပြောဘဲတဟားဟားနဲ့သာရဲနေပါတယ်။ဒါပေမဲ့တင်ငန်းညွန့်မြို့နယ်ကအမျိုးသမီးတဦးကတော့အခုလိုပြောပါတယ်
။ကျမ cross ပေါ့
။မဲယုံအခြေအနေနဲ့ပတ်သက်ပြီးမေးကြည့်ရမှာတော့မဲယုံမှာစောင့်ရှောက်နေသူအာနာပိုင်တွေအားလုံးလိုလိုမှာအမှန်အမှန်သားပါတဲ့ဒစိအဝိုင်းလေးတွေတတ်ထားကြတယ်လို့ပြောပါတယ်
။အဝိုင်းလေးတွေတတ်ထားပြီးတော့အမှန်အမှန်ကလေးတွေချစ်ထားတော့လေအကုန်လုံးပဲလူတွေအဲကျမတို့မေးကြည့်လိုက်တယ်အဲအရင်တော့ကျမတိထားတာတော့ဘယ်လိုလဲဆိုလို့ရှိရင်မဲယုံမှာတချို့တွေဒီသာမန်ပြည်သူတွေလည်းသွားဆောင်ကြည့်နိုင်နိုင်တယ်နော်နောက်ပြီးတော့ဟိုလေ opposite ဟိုလေပါတီလည်းသွားဆောင်နိုင်တယ်လို့အဲ့လိုသိထားတယ်လေအဲ့တော့ကျမတယောက်ကိုမေးလိုက်တယ်ဘယ်လိုလဲအတိုက်ခံတယောက်မှမရှိဘူးလားလို့မေးတဲ့အခါကျတို့ကလေရည်ပြီးတော့လေကျမကိုလေအဲကျွန်တော်လည်းမသိဘူးလေအဲ့လိုယူရပြောတယ
်ဒါကတော့တင်ငန်းညွန့်မြို့နယ်ကမဲထည့်ခဲ့သူအမျိုးသမီးတူပြောပြသွားတာပါတောင်တကုံမြို့နယ်မှာလဲကျူတင်မဲကသုံးပုံတပုံလောက်အရင်ယူထားပြီးဖြစ်တဲ့အကြောင်းထောက်ခံမဲသာအများစုရသွားတယ်လို့မဲယုံတွေကိုစောင့်ကြည့်သူတွေကပြောပြပါတယ်မဲယုံတွေမှာထောက်ခံမဲထည့်ဖို့အတွက်စီယုံနဲ့သချင်းတွေလဲဖွင့်ထားတယ်လို့ပြောပါတယ
်အစီအစဉ်နေနဲ့ဟိုအနေထားတွေကနေပြီးတော့သူတို့ဒီမဲစိတ်စားပါတော့ဒီကျွန်တော်ဒီတန်းလန်းနာဆာပြီးတော့ဆက်ဒီအမှန်ဝေတော့ပါလို့ဆိုတော့အမှန်ဆိုတော့ကြောက်လက်ပြီးတော့အမှန်ဖြစ်ခဲ့တော့သူကလည်းပြောပြရတယ်ရေးတဲ့အချိန်မှာပေါ့ကျွန်တော်တို့မှတ်တယ်ပေါ့အဲ့မှတ်တဲ့စီရင်တရားတော့ကျွန်တော်ရတယ်ပေါ့ကွာ44ရက်ကမဲယုံတက်မှာကမဲပေးနေဦးကြီးက3250မှာပေါ့လေထောက်ခံမဲ6500ပဲအန့်ကွက်မဲ309ပဲနောက်54ရက်ကမဲယုံအမှတ်4မှာကအဲ့ဒီထောက်ခံမဲက2425တဲ့ဟိုကန့်ကွက်မဲက105မဲတဲ့ပင်မဲက9မဲတဲ့အ
ဲတင်ငန်းညွန့်မြို့နယ်ကအချီနေနဲ့ပတ်သက်ပြီးကိုတိုင်မဲသွားထက်ပြီးမဲရည်တာကိုစောင့်ကြည့်ခဲ့သူ NLD ပါတီတင်ငန်းညွန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကအခုလိုပြောပါတယ
်ကျွန်တော်ရက်ကွက်မှာတော့ပေးနိုင်လဲသူ6500ကျော်ရှိတယ်ဒါပေမဲ့3ပုံတစ်ပုံပေါ့ဗျာ900ကိုကြိုတင်ပြီးတော့သူတို့ဆန္ဒမဲယူလာပြီးပြီ3ပုံတစ်ပုံနောက်အဲ့တော့တကယ်မဲပေးတဲ့အခါကျတော့ဟာလာလူနေရာခန့်မဲလာမပေးဘူးပေါ့ဗျာအဲ့တော့ပေးတဲ့လူ460မှာထောက်ခံမဲက689မဲရှိတယ်။ကန့်ကွက်မဲက140မဲရှိတယ်။ပယ်မဲက29မဲရှိတယ်။ကျွန်တော်ရှင်းပါပဲရည်ပြီးတော့ကျွန်တော်ယူလာတဲ့ဟာပေါ့ဗျာ။ထူးခြားတာကတော့ဗာလဲဆိုတော့အဲ့လိုပေါ့မဲကြီးတွက်တဲ့အချိန်မှာကျွန်တော်တင်ခိုင်းကျော်ပါရဆိုရင်ငမိုးရက်ကွက်မဲကို3ယူမှာစီယုံမှာတော့ကျွန်တော်တို့ရဲဘော်တွေမဲရတာကြီးဝေးရတယ်။အဲ့တော့တခါဇာတောင်ရက်ွက်တို့ကြီးဝေးရက်ွက်တို့ကတော့အဓိကလူတွေသတင်းပို့ကြရဆိုရင်မဲရီကွက်တဲ့ခါမှာသူတို့လူတွေသူတို့ရီတာပဲပေါ့ဗျာ။ဒါသိရတော့ဟိုမယုတ်စီယုံကြီးအချင်းတွေတော့မတူဘူးပေါ့
။ဦးသိန်းညွန့်ကဆက်လက်ပြီးအာဏာပိုင်တွေဟာဆန္ဒခံယူပွဲကျင်းပရေးဥပဒေကိုလက်လုံးချချိုးဖောက်ပြီးဆောင်ရွက်တာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်။
ဒီနားမလဲတဲ့လူတွေကိုကန့်ကွက်မဲပေးရင်1003နဲ့ချမယ်ဆိုပြီးတော့ခြေကြောက်သားလာကို
အဲ့ဒီမှာကန့်ကွက်မဲပေးလို့ရှိရင်1003နဲ့ချမယ်ဆိုတော့တို့ကဘယ်လိုပုံစံမျိုးနဲ့ခြေညာထားလဲခင်ဗျာ
ခြေညာတော့ရက်ွက်ထဲမှာနီးရလူတွေလိုက်ပြောတာပေါ့တချို့ဥပဒေနားမလဲတဲ့လူဟောလာတဘောမပေါက်တဲ့လူတွေကတော့တို့ပြောတဲ့ဟာကိုယုံသွားတာပေါ့ဗျာအဲ့တော့ဒီမှာကျွန်တော်ပြောနိုင်တဲ့ချက်ကတော့ကျွန်တော်တင်ဆိုင်ညွှန်းမှာရောရန်ကုန်တိုင်းမှာရောအမှန်တူတဲ့အချက်တစ်ချက်ရှိတယ်အဲ့ဒါပါလဲဆိုတော့မဲအကြောင်းကြားတဲ့ဆရာမတခါလဲထောက်ခံမဲပုံစံကိုရိုက်ပြီးတော့ဝေတာရှိတယ်။အဲနောက်တစ်ချက်ကမဲုံတိုင်းမှာမဲုံမှုမဲုံဖွဲ့ဝင်ကော်မတီဖွဲ့ဝင်တွေကသူတို့ထားတဲ့အင်ဂျီတွေမှာထောက်ခံမဲအမှတ်စာပါတဲ့အင်ဂျီတွေကိုဝတ်ထား။ရန်ကုန်တိုင်းလို့ကျွန်တော်တကိုင်းကျွန်းမှာလဲမဲုံအလုံးမှာတူညီနေတာဖြစ်တဲ့တွေ့ဒါကတော့အောက်ခြေရလို့တာမဟုတ်ဘူးယာ
။ NLD ပါတီတင်ငန်းညွန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ပြောပြသွားတာပါခင်ဗျာ။